Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့တနင်္ဂနွေနေ့ညပဲဇူလိုင်လ24ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ဆရာမရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ31 32 52နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းဖန်ယူနာဆင်နိုင်ပါတယ်ရှင်
အနည်းကတည်းကညင်ရပါစေတရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်အိုဒက်ဆာပင်လယ်သက်စိတ်ကမ်းကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပြောကြားလိုက်ပါတယ်ယူကရိန်းမှာအမေရိကန်ကဇီးပွားလက်လက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေပါဝင်ဦးကိုစော်ဝင်းနိုင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပါ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ရဲ့ရဲတပ်ဖွဲ့ဝင်၄ဦးတနက်နေ့ပြစ်ခတ်ခံရတာကြောင့်သိဆုံးခဲ့ပါတယ
်သူတို့ကဒီလက်ဖိုက်တိုင်းမှာဇီးဝရင်းနဲ့လက်ဖိုက်တောင်းကြတာပေါ့အမြင်နဲ့လည်းထွက်နေကြပေါ့ဒီနော်သူလက်ဖိုက်တောင်းနေတဲ့အချိန်ကိုဝင်ပြီးတော့ပြစ်ခတ်တာပေါ့
ဒေတာကန်တန်ကတော့တပါပြောသွားတာပါအပြည့်စုံကတော့အစီအစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအာဖရိကမှာမျိုးတွေမျိုးသုံးနိုင်တဲ့အန္တရာယ်တောင်ကိုရီးယားကအယောင်သွေးနေလေစားဘူးတွေနောက်မိုဇမ်ဘိတ်မှာမတန်မီမဲ့ဆွမ်းနဲ့ပကြီးအမှုပညာရှင်စတဲ့အကြောင်းအရာတွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်နဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဘိုဂျုတ်ချီမတ်မီလီကပြောလိုက်ပါတယ်။ဘိုဂျုတ်ချီမတ်မီလီဟာအင်ဒိုပစိဖိတ်ဒေသကိုခီးလက်နေစဉ်အင်ဒိုနီးရှားမှာတနင်္ဂနွေနေ့ကခရီးတစ်ထောက်ဝင်ရင်အခုလိုပြောလိုက်တာဖြစ်ပါတယ်။ဒေသတွင်းအမေရိကန်နဲ့မိတ်ဖက်တွေကထောင်လန်းခဲ့ရမှာတရုတ်လေယာဉ်တွေနဲ့သင်္ဘောတွေရဲ့လှုပ်ရှားမှုက9နှစ်တာကာလမှာအရေးပါပါပို့များလာခဲ့ပြီးအနေရှိတဲ့တုံ့ပြန်မှုတွေကလည်းအချိုးညီညီများလာခဲ့လေလို့သူကဆိုပါတယ်တရုတ်ရဲ့လှုပ်ရှားမှုတွေကိုပြန်လည်ဟန်ချက်ချိန်နိုင်ဖို့ပစိဖိတ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးကိုပုံမခိုင်မအောင်အမေရိကန်ကနှစ်ဆတိုးပြီးအားထုတ်လာချိန်မှာဗိုလ်ချုပ်ကြီးမတ်မီလီရဲ့ခုလိုပြောကြားချက်ကထွက်ပေါ်လာခဲ့တာပါတရုတ်ရဲ့ချိန်ချောက်လိုတဲ့ခြေလှမ်းတွေကများလာနေပြီးအမေရိကန်ရဲ့ရေရှည်လုံခြုံရေးကိုမူလဖူတာစိန်ခေါ်နေတယ်လို့တမရဘိုင်ဒင်ရဲ့အဆိုအရကမြင်ပါတယ်ဗိုလ်ချုပ်ကြီးမတ်မီလီရဲ့ခီးစဉ်ကတရုတ်ရဲ့ချိန်ချုပ်မှုပေါ်မှာအဓိကထားပြီးဒီပတ်ဩစတြေးလျနိုင်ငံဆစ်ဒီမြို့မှာကျင်းပမဲ့အင်ဒိုပစိဖိတ်ဒေသကာကွယ်ရေးတာဝန်ရှိသူခေါင်းဆောင်တွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတရုတ်ရဲ့စစ်တပ်ကြီးထွားလာမှုနဲ့လွတ်လပ်ပွင့်လင်းငြိမ်းချမ်းတဲ့ပစိဖိတ်ဒေသဖြစ်ထိန်းသိမ်းထားနိုင်ရေးကိစ္စတွေပါဝင်ကြမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံကကောက်ပဲတည်နံနေတင်ပို့မှုမှာအရေးပါတဲ့စစ်ကမ်းမြို့တစ်ခုဖြစ်တဲ့ပင်လယ်နဲ့ထိစပ်နေတဲ့အိုဒီဆာမှာရှိတဲ့စစ်ပဆိုင်ရာအဆောက်အဦကိုရုရှားဒုံးကျည်တွေနဲ့စနေနေ့ကပြစ်ခတ်ဖြိုခွင်းလိုက်တယ်လို့ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးကဒီကနေ့ပြောပါတယ်။ပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်တဲ့ခါလီဖာဒုံးကျည်နဲ့အိုဒီဆာမှာရှိတဲ့စစ်ပဆိုင်ရာအဆောက်အဦကိုပြစ်ခတ်ဖျက်ဆီးလိုက်တယ်လို့ Telegram လူမှုကွန်ရက်ကတဆင့်ရုရှားနိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဗာကပြောကြားလိုက်တာပါ။ဒီပင်လယ်နဲ့စေကမ်းကနေတန်းနဲ့ချီတဲ့ယူကရိန်းကောက်ပဲတည်နံနေတင်ပို့ကွင်ပြုဖို့ရုရှားနဲ့ယူကရိန်းတောင်းရှိသူတွေကြားသဘောတူညီမှုရရှိပြီးတရက်အကြာမှာစနေနေ့မှာဖြစ်သွားခဲ့တဲ့ဒီတိုက်ခိုက်မှုမှာသူတို့ပတ်ဝန်းပတ်သက်ခြင်းမရှိကြောင်းရုရှားဘက်ကအစိုးရမှညင်းဆိုခဲ့တာပါရုရှားကအခုလိုပါကြောင့်ပြန်ပြင်ပြောဆိုရတယ်ဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးသဘောတူညီချက်ပြပြအောင်လှုံ့ဆော်တဲ့ရုရှားရဲ့ဒီလုပ်ရက်ကိုယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြင်းထန်စွာဝေဖန်ခဲ့ပါတယ်စနေနေ့မှာပြောကြားတဲ့နေ့စဉ်မင်ကွန်းအတွင်းသမ္မတဇယ်လင်စကီကဝေဖန်ပြောဆိုခဲ့တာပါအခုလိုတိုက်ခိုက်မှုကတောက်ချာနေမှာရရှိခဲ့တဲ့သဘောတူညီချက်ကိုရုရှားဘက်ကတကယ်လေးစားလိုက်နာပါမလားဆိုတဲ့အပေါ်မြေကွန်းထုတ်စရာဖြစ်စေသလိုကမ္ဘာစည်းကွက်ကိုယူကရိန်းရဲ့ကောက်ပဲတည်နံနေတင်ပို့နိုင်ရေးကုလသမဂ္ဂတူရကီနဲ့ယူကရိန်းတို့ရဲ့ကြိုးပမ်းဆောင်ရွက်ခဲ့တာတွေကိုရုရှားရဲ့ဒီတိုက်ခိုက်မှုကပြက်ပြားအောင်လှုပ်ဆောင်လိုက်သလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းစနေနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြီးတော့ရုရှားရဲ့လိုရက်ကိုဝေဖန်ခဲ့ပါတယ်ခင်ဗျာ
ယူကရိန်းမှာအမေရိကန်ကဇီဝလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်ဒီလိုဆွဆွဲချက်ကိုရုရှားကလည်းလုပ်ခဲ့ပြီးကုလသမဂ္ဂကမတ်လတုန်းကပယ်ချခဲ့ပြီးဖြစ်ပါတယ် North Korea ka ehi su swae chet ko pet tin tat lai da ba. America ha naingan ka tabaw tu nyi chet twe ko chou phaw bi. Ukraine a paw win tai pi mya swa ma jiwa da khwe kan twe ko thu taung tha de lo. Naingan naw pai Korea bo tadin thana KCNA ga Russia ye twe shi chet twe ko ko ka pi tadin ngun ni ni ga pyo ke ba de. Masha dong ga Russia ga ehi lo be su swae ke ya ma America ne Ukraine lo ga nyin so ga ja ba de. Ukraine ma jiwa le ne season shi de so da ko kula ta ma ga ga ma ti shi chaung. Lenet Piat Dain Tana Lenet Dwee Mujo, Latao Dwee Mujo, Izumi Nakamitsuka Masha Donga Pyoge Bale. America Yet Muwada Hal Ukraine Chadeye Yemi Chongin Piat Dero Russia Yet Mahame Nyakuria Ga February Longa Le Pyoge Bale. Ukraine Shibanga Quattro Yeda Mariga Nangana Nanga Piat Chinyake Yama Nyakuria Ga Dima Pulai De Dwee Ukraine Ga Nyakuria Ne Tandaman Sasanyi Piat Dao Ke Bale.
Ukraine Wunji Saji Lavroga Piotabare, the Sama of Africa, the Drenza, Lizanga, Taman Pony Popiaga Barakne.
You American, then Yavi Mavada is in the go. Now I go Nagani, Senaiti. I don't meet out those and neck, kilohats, go don't condomiane, go don't shitunya. I don't meet down as a tip, kilohats, nashish and narrow.
စနေတနေ့မှာလိုင်းလိုက်မိတဲ့အတရာကိုစဉ်ကီလိုဟတ်တင်းငါးခွန်ငါးငါးနေပြထုတ်လင်းပေးနေပါလိမ့်ရှင်တင်းငွေနဲ့ညာဘက်တရင်တွေကိုဗီဒီယိုကဆက်လက်ကြီးညာနေပါလေအီရန်နိုင်ငံရဲ့နျူကလ িয়ার ออสเตรเลียနိုင်ငံဗီယက်နမ်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကိုရက်ဆိုင်ထားရတဲ့အတွက်စိတ်ပျက်မိကြောင်းအီရန်အနေနဲ့သဘောတူညီချက်ကိုပြန်လည်လက်မှတ်ထိုးပြီးအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းပြောခဲ့တယ်လို့ပြင်သစ်သမ္မတရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။နှစ်နာရီကြာဖုန်းနဲ့ဆွေးနွေးခဲ့ကြရမှာအမေရိကန်နဲ့ဥရောပတိုင်းပြည်တွေရဲ့အပြုသဘောမဆောင်တဲ့ရပ်တည်ချက်တွေနဲ့ ခဲ့ပါတယ်။အီရန်မှာနျူကလ িয়ার ဘုံးကိုထုတ်လုပ်နိုင်စွာရှိနေပေမဲ့ထုတ်မထုတ်မဆုံးဖြတ်သေးဘူးလို့အီရန်တာဝန်ရှိသူကအရင်ဘက်ကပြောခဲ့ပါတယ်။လူအစုလိုက်ပြုံလိုက်သိကြည်စင်နိုင်တဲ့လက်နက်တွေထုတ်လုပ်ရေးကိုတားမြစ်ထားတဲ့အစ္စလာမ်စီမီစစ်ကောင်ကိုကိုးကားပြီးနျူကလ িয়ার မူဝါဒအပြောင်းလဲမရှိကြောင်းအီရန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။
စီရီလင်ကဝန်ကြီးချုပ်ဟောင်းရာနီဝီကရီမေဆင်ဂေဟာတိုင်းပြည်ရဲ့သမ္မတသည့်အဖြစ်ကျန်းသက်စာကျင်းပလိုက်ပြီး IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ထံကဒေါ်လာဘီလီယံနဲ့ချီတဲ့ချင်းငွေတွေရရှိနိုင်ရေးအတွက်ပါတီပေါင်းစုံပါဝင်တဲ့အစိုးရဝန်ကြီးအဖွဲ့ကိုဖွဲ့စည်းမဲ့အကြောင်းကတိပြုလိုက်ပါတယ်။ဇူလိုင်လ9ရက်နေ့မှာထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြလူအုပ်ကြီးကမြို့တော်ကိုလံပေါ်မှာရှိတဲ့သမ္မတအိမ်တော်ကိုဝင်စီးပြီးတဲ့နောက်သမ္မတကိုတာဘာယာရာဂျာပါရှာစင်ကာပူနိုင်ငံကိုထွက်ပြေးသွားခဲ့ပြီးဝိကရေမင်စေဂေကိုသမရတိအဖြစ်ရွေးချယ်တင်မြှောက်လိုက်ကြတာပါဆန္ဒပြလူအုပ်ကြီးကသမရအိမ်တော်အတွင်းကရေကူးကံမှာရေချိုးတာပစ်ကနစ်ထွက်တယ်လို့လွတ်လပ်စွာစားတောက်အပန်းဖြစ်တာတွေလုပ်ခဲ့ကြပါတယ်အခုတက်လာတဲ့သမရတိဟာလည်းသမရဟောင်းနဲ့နီးစပ်လွန်းသူဖြစ်တာကြောင့်ဆန္ဒပြပြည်သူအများစုကသိတ်မလို့လာကြပါဘူးသ သမရာဟောင်းရာဇပါရှာအောင်မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့မှုသူဖြစ်တဲ့အပြင်အစိုးရအဖွဲ့အစည်းမှာပါတီပေါင်းစုံကလူတွေပါဝင်အောင်လှုပ်ဆောင်မယ်လို့ကြေညာထားတဲ့ကြားကအခုအစိုးရအဖွဲ့အစည်းမှာလည်းအရင်သမရာဟောင်းအပေါ်တစ္ဆာရှိသူလူဟောင်းတော်များများကိုရွေးချယ်ခန့်အပ်ထားတယ်လို့ဆိုပါတယ်
ရာဇပါရှာမိသားစုကတရီလင်္ကာနိုင်ငံကိုစက်ခွန်နှစ်ကြာအုပ်ချုပ်ခဲ့တာမှာတိုင်းပြည်မှာအကျွေးဒေါ်လာ50တိဘီလီယံတင်နေတာကြောင့်ဒေဝါလီခံရရတဲ့အပြင်နိုင်ငံခြားအရန်ငွေကလည်းလက်ရှိမှာတိတ္တသမ9ဘီလီယံသာရှိတယ်လို့ဆိုပါတယ်အစိုးရအနေနဲ့အကျွေးဆန်နိုင်ဖို့နှစ်ကုန်တဲ့အထိအစိုးရရန်တရားလက်ပတ်နိုင်ရေးအတွက်ဒေါ်လာ9ဘီလီယံအရေးပေါ်လိုအပ်နေတယ်လို့တရီလင်္ကာဘောဘဘဟုဘ တ်နေရဆဲဖြစ်ပါတယ်ဂရိနိုင်ငံဟာဆဲလောက်ကြာမယ်လို့မျှော်လင့်ထားတဲ့အပူလိုင်းတံကိုခန်းစားနေရပါတယ်တချို့နေရာတွေမှာ42 degree centigrade ဒါမှမဟုတ် 108 degree fahrenheit ဖြစ်နေကြပါတယ်ဂရိနိုင်ငံရဲ့မြောက်ပိုင်းအရှေ့ပိုင်းနဲ့တောင်ပိုင်းတွေမှာတောမီးတွေကလောင်နေကြတာပါတောင်ပိုင်းကကျွန်း Lesbos ကျွန်းမှာတောမီးလောင်နေတဲ့အတွက်ကမ္ဘာလက်ခီးသည်တွေအပါအဝင်လူရာပေါင်းများစွာကိုပြောင်းရွှေ့ပေးနေရပါပါအနည်းဆုံးအိမ်လေးအိမ်ပါသွားပြီးဆိုင်တွေဟိုတယ်တွေနဲ့ကမ်းခြေကဘားတွေလည်းမိတဲ့ပါသွားခဲ့ကြပါတယ်။လေရင်လေးစီရဟရင်နှစီကရေဖြန်းချနေပြီးမိသက်သမားဒါဇင်များစွာကလည်းမိငိမ့်သက်နေကြပါတယ်။အရှိမောက်ပိုင်းမှာရှိတဲ့ဒါဒီယာမျိုးသားဥယျာဉ်မှာလည်းမိလောင်ကျောင်းနေတာအခု၄ရက်မြောက်ရှိသွားခဲ့ပါပြီ
။တရုတ်နိုင်ငံအမြဲတမ်းအာဂါသစခန်းရဲ့ဒုတိယထိန်းချုပ်ရေးစခန်းကိုတင်းနှင်းတွင်လေးကလွတ်တင်လိုက်ပါတယ်။အခုလွတ်တင်လိုက်တဲ့ဒုတိယအာဂါသထိန်းချုပ်ရေးစခန်းဟာပထမလွတ်တင်ထားတဲ့စခန်းနဲ့တွားရောက်ချိတ်ဆက်ရအောင်မှာဖြစ်ပါတယ်။နောက်ထပ်တတိယထိန်းချုပ်ရေးစခန်းကိုလွတ်တင်ချိတ်ဆက်ပြီးတာနဲ့တရုတ်ရဲ့အမြဲတမ်းအာဂါသစခန်းဒီနှစ်အကုန်မှာပြည်ဆောင်သွားမှာဖြစ်ပါတယ်။ဝီတျန်အမည်ရှိတဲ့အဲ့ဒီဓာတ်ခွဲစမ်းသပ်ခန်းပါဒုတိယထိန်းချုပ်ရေးအပိုင်းကိုခီးရှိချစ်တဲ့ပွဲအမည်ရှိဒုံပြန်ကဒေသဆန်တော်ကြီး2:22မိနစ်မှာဟိုင်နန်ကျွန်းကနေတည်ဆောင်သွားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဒုံပြန်တက်သွားပြီးတဲ့နောက်10မိနစ်ကြာမှာဝမ်ကျန်ဒုတိယထိန်းချုပ်ရေးအပိုင်းကိုဒုံပြန်ကနေခွဲထုတ်လိုက်တဲ့အခါမှာထိန်းချုပ်ရေးစခန်းမှာရှိကြတဲ့ဝန်ထမ်းတွေအာရဝန်တာလက်ခုပ်တီးအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
။တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာပါရှင်။ကျမတို့ရဲ့ဒီ VU Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွဲပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VU ရဲ့ Facebook စာမျက်နှာ VU Burmese News နဲ့ VU ရဲ့ website burmese.vuenews.com တို့မှာလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်ခြင်းရှိနိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းရင်းမပင်ခရိုင်အတွင်းကဆလင်းကြီးမြို့နယ်စီပင်စည်းအနီးလက်ဖက်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်လေးဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့ကဇူလိုင်လ22ရက်နေ့မှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်လေးဦးစလုံးနေရာမှာတင်သိမ်းဆုံးခဲ့ရပါတယ်။ဒီလိုရဲတပ်ဖွဲ့ဝင်တွေပစ်ခတ်ခံရပြီးတဲ့နောက်မှာဆလင်းကြီးမြို့ပေါ်မှာလူငယ်တင်းကျပ်ပိတ်ဆို့စစ်ဆေးတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းကိုတော့မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမပင်ခရိုင်စလင်းကြီးမြို့နယ်စီပင်စည်းအနီးကလက်ဖက်ရည်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်၄ဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာပဲပွဲချင်းပြီးတိတ်ဆုံးခဲ့တာပါမြို့ပေါ်လက်ဖက်ရည်ဆိုင်မှာပဲပစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတန်ငါတပါးကအခုလိုမိန့်ပါတယ
်မြို့မရဲစကန်စလင်းကြီးမြို့မရဲစကန်နဲ့ဂိုင်းမြန်လောက်အကွာမှာဖြစ်အဲသူတို့ကဒီလက်ဖက်ရည်ဆိုင်မှာဇီဝရင်းနဲ့လက်ဖက်ရည်တောင်းကြတာပေါ့အမြင်နဲ့လည်းထွက်နေကြပေါ့လေနော်သူလက်ဖက်ရည်တောင်းနေတဲ့အချိန်ကိုဝင်ပြီးတော့အဲပြစ်ခတ်တာပေါ့အဲသူတို့ဘက်ကဟိုတုံ့ပြန်နေတော့မရလိုက်ဘူးပေါ့ဗျာမရလိုက်ဟိုအဲ၄ရောင်လုံးပဲတည်သွားတယ်ပေါ့နေရာထဲမှာပဲ
ရဲတွေကိုပြစ်ခတ်သွားတဲ့အဖွဲ့တွေကတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်၄ဘွဲ့ကပြစ်ခတ်သွားခဲ့တာလို့လည်းဆက်ပြီးတော့မိန့်ပါတယ်
မတူတွေကလုံးတယ်ဆိုဒီကတော့ interview ဒူးပါမယ်အဲ alpha special ဖို့ပါမယ်နောက်ကလုံးညာသာချင်းချင်းကလုံးညာသာပါမယ်ပေါ့နော်လေးဘွဲ့ကြာမယ်ထင်တယ်အဲအရင်တကတော့အဲ one mount လမ်းဆုံးရဲ့မြောင်းတန်းမှာပေါ့အဲ့လိုတခါအဲဒီဖွဲ့တွေကလည်းလောက်ဟိုလောက်ဖူးတယ်ပေါ့နော် iPhone နဲ့၃ယောက်နေပြီးတော့အဲဟိုတင်းဟိုတင်းလက်ရတယ်ပေါ့နော်ဒီရတော့အဲဒီဟိုအဲဒီရောက်ကိုနှက်လိုက်ရတယ်ဟိုအဲအဲ့ဒီစင်းကြီးမျိုးပေါ်ရောနောက်ညောင်မင်းကြီးရဲ့စကန်ရှိရောပေါ့နော်အဲ့ဖြစ်ပြီးတဲ့အချိန်တိုင်းမှာအဲမျိုးပေါ်ပိတ်ပြီးတော့တားပြီးတော့စစ်တယ်ပေါ့
Selenji Munega, Jivarigo, Sikong Titatiga, Pigere Laronga, Wayapi, Yarigo, Mishura, Tetang and Nigo, Pansi Tatatari, Shinide Adwe, Tetang and Pidukawe, Tapuerigale, Sikong Si Laokan, Tapueri, Yetapuenigo, Letogen, Takamuri, Lunijara, Titelule, Tetang and Niga Subare, Tesong Dwagere, Yetapueni, Alangoro, Manega, Midishogare, Tipia B, Selenji Munego, Mishura, Lola Magule, Tetang and Pidurega, Soye Muri, Shinide Lule, Jopiangevare.
My imagine people Tarabashin, who sepid on Nangan Gadrin, Samari Beko, Lepi Jamari. Africa Jill Lemma, Tetamia Yipare, me the Dowari, Mutome Yego, the two time Piriga, Suinibari. Tupima Ludomia, a dying sea, Ijongo, Posayama, Ni Yigongo, don't be red way, Wellu are peas in Imo, Dida Kanyazu Kainiga, Danichi, Nirigo, Yes, set up Chaniraba, Johannesburg and Nibiro, Kate Badlet, people Taradrin, Samago, Utimanta, Pupia Bibashin.
ออสคาร์เนี่ยประเทศเลยลูกฮะการเก่าเนี่ยมีนะครับมาตัวเขาเข้าทบีตับผู้พิบาร์เลยแต่ไม่แม้ตัวเขาเตะตัวเล็กทรัคเก้าอันนั้นไปด้วยกันเดินยากเลยนะจังเกิดในเงี้ยนะว่าคือเราต่ออเมริกาคนเยอะมากที่มีนะครับว่าตัดเราตัดตาเนี่ยบ่แต่ไม่แม้กบายดีไปงานมีด้วยอารมณ์เราตัวเราก็ไม่กังวลใช่ไหมบุเดี๋ยวอยู่อาศัยอีจังหูพอบุด้วย
China had to effectively go out to the world to try and find supply.
อะไรก็แอฟริกาว่าเว้ยเอริมาโกนีเตโบด้วยมีด้วยก็ยาจูเนชีต้องพิจารณาว่าแอฟริกามาตัวชั่วก็มีด้วยก็ยังรู้จักพี่แม่ตัวชั่วก็ไม่ยอมจริงจังบ่าวดีรอเดี๋ยวถ้าเกิดลูกสาวใครหนึ่งก็สาบีโคจะมาเราเลยมีด้วยก็เยสส่งนี่แล้วเนี่ยตัดใจเลยลูกจ้างเชิญดูเลยก็พิจารณาเลยตัวเนี่ยทุบีตัดสิบบาทเลยตัวขาดยังอัดเส้นนี้จะมาเว้ยยี่กงขวาบาทเลย
If people get sick, sometimes you don't have the
time. If people get sick, sometimes you don't
have the time. If people get sick, sometimes you don't have the time.
We're finding a lot of the trade is going from South Africa into Lesotho.
Down Africa gani Lesotho re ko mhaw kho thaut da a mya ji jma lo twi ya ba de. A set a twe ri belu shi ja da le belu thaut da le ma ti ja ba u. Lesotho ga ni thaut ya da po pi lo lwe kaung lwe bon ya ba de. Lesotho asuya ne jmaru asiwiri le luk ba de.
ตรุเลซงซันซิซซีนี่บาเรเตียวซีกั่วกูตั้วนี่ล่ะก็รอตีตาบาเรเตียมวยมองโคกุมลันญาหวายูเซตดงลุตอยันตรัยซันรีกูโคทุบเดลันจองเนี่ยขึ้นนี่ล่ะกูมีญาเป้เมดอพ่อเนี่ยออกซ์ฟอร์ดตักกูก็ตุเตดีรีก็เมล่ามาตุ้ยสิทุบยันแก่จาบาเรแอฟริกาไตมาตุ้ยอะเดปังโกลินเยอาเจกงซินซวนเนี่ยเป็นเนี่ยคิวรีกูมีเอกงเนี่ยดูเตมอเตมโบยามาพั่วทาราริกูตุ้ยอะบาเรเตียมวยมูยิเซวารีกูเล
But what we're beginning to see now is a much more of a concerted pushback.
Africa Birigo said let be Bima Tanija Oma Pibare Kamya.
Utimang Tamjopia Pigera Bashin, who said Biro, down Korea ma atin sa niles at Mimuri Yang Tony Jango Sachemari, Kabama Sato Gongzi Minare Mia, down Korea Male, Majaginunga Sato Saniha, Hilia Zinuni Mintelare Due, a custo Zainima atin sa niles a Burigo, a Yang Tony Bari, T. Jang writer the Tindabu Chicken Biro Makwanu Pibia Bashin.
Yo and Chasan and Ne Yue Bakmi Woha, စတိုးဆိုင်ကအစားအစာတွေကိုဘယ်တော့မှစားဘူးခဲ့တာမဟုတ်ပါဘူးသူစားနေကြဘူဖေးစားတောက်ဆိုင်ကဆရာခိုင်နှုံးဈေးတက်သွားပြီးကိုရီးယားဝံငွေ6000အမေရိကန်ဒေါ်လာ9ဒေါ်လာလောက်ထိကုန်ကြလာတာကြောင့်အခုတော့စတိုးဆိုင်ကနေ့လယ်စာကိုပဲစားပြစ်ပါတော့တယ်အဲ့ဒီလိုဈေးတက်သွားတာက14နှစ်အတွင်းမှာအမြင့်ဆုံးဖြစ်တာပ
ါဟုတ်လေဒါနေတော့တန်ကြီးစမ်းနေတယ်ရော
စားတောက်ဆိုင်တွေကိုသွားလေရှိပေမဲ့ဈေးတွေကတက်ကုန်တော့စတိုးဆိုင်တွေကပဲဝယ်စားပြစ်တော့တယ်ဒီကစားကြရတွေကဈေးလဲတင်နေအရသာလဲကောင်းတာပါပဲဒါကြောင့်တစ်ပတ်ကို2ကြိမ်3ကြိမ်လောက်တော့လာစားပြစ်ပါတယ်ရှင့
်စတိုးဆိုင်တွေမှာရောင်းတဲ့အသင့်စားခောက်ဆွဲဘူးတွေအသားညက်ပေါင်မုံတွေနဲ့နေ့လယ်စာဘူးတွေဟာ5ဒေါ်လာတောင်မှမပေးရပါဘူးဒါကြောင့်ငွေရေးကြီးရေးချွေတာတွက်ချက်နေရတဲ့လကစားရုံးဝင်တန်းတွေအတွက်တောင်ကိုရီးယားမှာအသင့်စားဘူးတွေကရေပန်းစားပါတယ
်။간단한돈으로도이제점심한끼를먹을수있는게되게좋았고요
စားတောက်ဆိုင်ကဈေးတက်အများကြီးတက်တာလို့ကောင်းနေဆိုပေမဲ့ဒီညမှာတငယ်ချင်းတွေနဲ့တပြောတပါးကြီးအတူတူသွားစားလို့တော့မရတော့ဘူးပေါ့
။ကမ္ဘာစားတောက်ကုန်ဈေးတွေကလည်းပြီးခဲ့တဲ့တစ်နှစ်မတိုင်ခင်ကထက်စားရင်လွန်ခဲ့တဲ့လက23ရာခိုင်နှုန်းတက်သွားတယ်လို့ကုလစိုက်ပျိုးရေးအဖွဲ့ရဲ့ဌာနတစ်ခုကထုတ်ပြန်ထားပါတယ်။ယူကရိန်းမှာဖြစ်နေတဲ့စစ်ကြောင်းယူကရိန်းနဲ့ရုရှားကနှံစားသီးနှံတွေရောင်းအားကိုထိခိုက်စေခဲ့တယ်လို့လောင်စာနဲ့မြေဩဇာဈေးနှုန်းတွေလည်းတက်သွားခဲ့ရတာပါ။တောင်ကိုရီးယားနိုင်ငံက GS25 စတိုးဆိုင်တွေမှာဆိုရင်အရင်နှစ် January လနဲ့ May လအတွင်းကရောင်းအားနဲ့ရှင်လိုက်ရင်ရောင်းအား30ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အဲဒီလိုမျိုးဝယ်လိုအားတက်လာတာကြောင့် GS25 ကုမ္ပဏီကရုံးဝင်တန်းတွေအတွက်လျှော့ဈေးချပေးတာနဲ့ရုံးတွေကိုဓာတ်ရိုက်ပို့ပေးတဲ့ဝန်ဆောင်မှုအသစ်ကိုလည်းစတင်ခဲ့ပါတယ်။CU နဲ့ 7-11 အပါဝင်သူ့ရဲ့ပြိုင်ဘက်ကုမ္ပဏီတွေမှာလည်းအလားတူရောင်းအားတက်လာနေတာကိုတွေ့ရပြီး EMAT 24ကတော့ရောင်းအား50ရာခိုင်နှုန်းအထိတက်သွားခဲ့တာပ
ါ
ပထမဆုံးတော့ငွေကြေးဖောင်းပွားမှုရဲ့ဖြစ်အားကြောင့်ဝယ်လိုအားရော့ချသွားပါတယ်ဒုတိယချက်ကတော့အတိုးနှုန်းတွေကလည်းမြင့်လာနေတော့အတူကြီးတွေပေးနေရတဲ့အကျွေးရှိသူတွေအတွက်ဝင်ထုတ်ဝင်ဖို့ဖြစ်လာပါတယ်။အမြတ်တော်ကလည်းမြင့်နေစေဖြစ်တော့လစာကောင်းတဲ့ဆိုရင်တောင်မှရရစားစားပဲဖြစ်နေမှာပါပဲ။ဒီတော့လူတွေကကုန်ကျစရိတ်တွေကိုတေချာတွက်ချက်သုံးဆွဲနေကြရတယ်လေ
။အခုလိုစတိုးဆိုင်တွေမှာအသင့်စားဘူးတွေရောင်းအားကောင်းလာတာဟာ24နှစ်အတွင်းစားသောက်ဆိုင်ကဟင်းလျာဈေးနှုန်းတွေကမနှစ်ကအစောပိုင်းနဲ့ရှင်ရင်ပြီးခဲ့တဲ့လက9.400ခိုင်နှုန်းအထိတက်သွားခဲ့တာကြောင့်ဖြစ်တယ်လို့အစိုးရကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြပါတယ်။ထမင်းနဲ့တွဲရောင်းတဲ့အမဲစပြုတ်လိုမျိုးစားသောက်ကုန်တွေရဲ့ဈေးနှုန်းတွေဟာ12.200ခိုင်နှုန်းအထိမြင့်တက်သွားခဲ့တဲ့အကြောင်းကိုရီးယားစားသုံးသူအရင်းမြစ်ဌာနကဖော်ပြပါတယ်။စိုးမျိုးအလယ်မှာအမဲစပြုတ်ဆိုင်ဖွင့်ထားတဲ့ဤစံကြီးကဒီနှစ်ထက်ဈေးနှုန်းကိုနှစ်ခါတောင်မှမြင့်တင်ခဲ့ရပြီလို့ပြောပါတယ်။အရင်ကတပွဲကို9.9ဒေါ်လာကနေအခုတော့9.35ဒေါ်လာနဲ့ရောင်းနေရတယ်လို့ဆိုပါတယ
်။ဟုတ်ညတဲ့နေတဲ့ဘာသူရဲ့ယုံငါစနဘာပိုကက်ကွန်တဲ့ချက်ကမ်းတဲ့တို့ချမိုင်းတို့
ဆက်တကယ်ကတော့ဒီထက်ပိုပြီးဈေးမြင့်ရောင်းမှတွက်ချေကိုင်းမှာပါ။ဒါပေမဲ့လည်းလကစားဖြစ်တဲ့ကျွန်တော်ရဲ့ဖောက်တယ်တွေလည်းငွေရေးကြေးရေးခက်ခဲနေတာသိနေရတော့ဝေမျှစားတဲ့သဘောနဲ့အမြတ်သိမ့်မတင်ပဲစိုင်းလက်ပတ်နိုင်ုံပဲယူပါတယ
်ရုံးဝင်နှံတွေအတွက်နေ့လယ်စာစားချိန်ဟာအဖော်ပေါင်းတွေနဲ့အေးအေးလူလူနေကြတဲ့အချိန်မှာစားတောက်ဆိုင်ကိုသွားကြပြီးအချိန်ကြာကြီးပြောရင်းဆိုရင်စားတောက်တတ်ကြတာပါဒါပေမဲ့အခုလိုဈေးတွေတက်ကုန်တော့စတိုးဆိုင်တွေကအသင့်စားဘူးတွေကိုပဲအားထားလာကြရပြီးနေ့လယ်စာကိုတခွဲတစ်ပြားစီစားတဲ့အလေကပုံမှန်လိုဖြစ်လာပါတယ
်ဈေးစကနဟျူစစ်ကတ်တန်ခေညမ်인데이제뭔가휴식에도돈이많이들어간다는느낌을
နေ့လယ်စာစားချိန်ကကျမအတွက်တော့အနားယူချိန်ပါပဲဒါပေမဲ့နေ့လယ်စာဈေးနှုန်းတွေကအရန်တက်လာတယ်ဆိုရင်အနားယူဖို့ငွေအများကြီးသုံးလို့ရတယ်လို့မျိုးဖြစ်နေလို့အားလချင်ယူတော့မယ်လို့စိတ်ကူရမှာတော့မှအားမရှိတော့ပါဘူ
းစားသောက်ဆိုင်အငယ်လေးတွေဟာကိုဗစ်ကပ်ဘေးကြောင့်ခက်ခွာခွာနေကြဖို့လပေါင်းအတော်ကြာစီကံကန့်သက်ချက်တွေချခဲ့ပြီးတဲ့နောက်ညနေပိုင်းတွေမှာရောင်းအားပြန်ကောင်းနေစေဖြစ်ပေမဲ့လည်းကုန်စည်နှုန်းမြင့်တက်မှုကြာရှည်နေမယ်ဆိုရင်တော့ဝယ်ယူစားသုံးနိုင်စွမ်းပေါ်မှာထိခိုက်လာနိုင်တယ်လို့စီးပွားရေးကြွမ်းကျင်သူတွေကသတိပေးနေကြပါတယ်တကယ်ဝယ်နိုင်စွမ်းအားဟာငွေကြေးဖောင်းပွားမှုရဲ့ဒဏ်အောက်မှာကောင်းမထောင်နိုင်တာကြောင့်လူတွေဟာကိုယ်ဝင်ငွေကိုလောက်ငတ်အောင်သုံးနိုင်ရေးခေါင်းချောက်အောင်ခွဲတန်းချနေကြရအောင်မှာပဲဖြစ်ပါတယ်ရှင
်မခွာညူပါရှင်အခုဆက်ပြီးရမိုဇမ်ဘိတ်နိုင်ငံကပကြီးအမှုပညာရှင်တယောက်ကြောင့်ကိုဆက်ချင်ပါတယ်မိုဇမ်ဘိတ်နိုင်ငံမှာနေထိုင်တဲ့ဒီနစ်တာဘာနာဒီနိုဟာမတန်ဆွမ်းသူတူအဖြစ်ဖြစ်နေပြီးမဲ့ဒီမလျှော့တဲ့ဘူးဆွဲနဲ့ဘဝကိုကြိုးစားပြီးရက်တည်နေပါတယ်ဒီအကြောင်းကို Mozambique နိုင်ငံ Monica Pine မျိုးတော် Kimuru ကနေ Andre Banister သတင်းပေးပို့ထားတာကိုကိုစောဝင်းလှိုင်ပြောပြပေးပါရှင
်။ Nectar Benedito ဟာကန့်သက်ချက်တွေနဲ့ဘဝကိုဘယ်လိုရပ်တည်ရမလဲဆိုတာသိပါတယ်။သူဟာမွေးရပါခန္ဓာကိုယ်ဖွဲ့စည်းပုံပုံမှန်မဟုတ်တာကြောင့်လက်တွေကိုအသုံးပြုလို့မရပါဘူး။ဒါပေမဲ့ဘဝကိုအရှုံးမပေးဘဲခြေထောက်နဲ့ပကြီးဆွဲနေအောင်သင်ယူပြီးသူ့ခံစားချက်တွေကိုဖော်ထုတ်နေပါတယ်။သူအသက်ရှင်နေထိုင်တဲ့38နှစ်တာဘဝတလျှောက်COVID-19 ဟာအခက်အခဲဆုံးကာလဖြစ်တယ်လို့သူကပြောပါတယ်။ဒါကြောင့်လဲ Cry of the War ကဘာမြေငိုကြွေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ပကြီကားတွေစီးရီလိုက်ရေးခဲ့ပါတယ
်။
ကဘာမြေအချင်းချင်းငိုကြွေးခဲ့တာကိုကျွန်တော်ပကြီရေးခဲ့ပါတယ
်။သူ့ရဲ့ဒီပကြီစီးရီမှာ COVID ကရောဂါတန်ကိုပိုပြီးခံစားကြရတဲ့အမျိုးသမီးနဲ့ကလေးငယ်ပုံတွေအများအပြားပါဝင်ပါတယ်။ UNICEF ကုလသမဂ္ဂကလေးငယ်များရမငွေအဖွဲ့ကလည်းကလေးငယ်တွေအသက်မပြည့်ပဲအိမ်တောင်ပြူတာနဲ့အကြောင်းမတက်နိုင်တဲ့မိန်းကလေးအရေအတွက်များလာတယ်လို့ဆိုပါတယ်။ဒါဟာဗနတီတိုနေထိုင်တဲ့မိုဇမ်ဘစ်နိုင်ငံမိုနီကာပြည်နယ်ကအာဏာပိုင်တွေအတွက်လဲစိုးရိမ်စရာအချက်ဖြစ်နေပါတယ်။သူ့ပကြီကားတွေဟာကိုယ်ဝန်ဆောင်အမျိုးသမီးတွေရုံးကန်လှုပ်ရှားနေကြရတဲ့အမျိုးသမီးတွေပါဝင်ပါတယ်။ပကြီကားထဲမှာအမျိုးသမီးတွေဟာကလေးကိုကြောပိုးအထုပ်ရွက်ပြီးကြောခိုင်းထွက်သွားတဲ့ပုံတွေလဲပါပါတယ
်။
ကိုဗစ်စားဖြစ်ခါစားတော့ငါကျေးလက်မှာနေတဲ့သူတွေဘာမှအသေးချာမသိကြပါဘူးကိုဗစ်ဖြစ်တဲ့အမျိုးသမီးတွေဟာသူတို့ကျင်းစာတင့်နေထင်ပြီးပိုင်းဆိုင်နာလေးတွေထုတ်ပိုးပြီးရွာကနေတခြားကိုထွက်သွားကြပါတယ်ဒါကြောင့်ပကြီထဲမှာအမျိုးသမီးတွေကခလေးတွေကိုပိုးပြီးအထုပ်တွေရွက်ထားကြတာပ
ါပကြီကတစ်ခုကတော့ရေအိုးကင်ထားပြီးစိတ်မချမ်းမြေ့တဲ့မျက်နှာနဲ့အမျိုးသမီးငယ်တယောက်ပုံဆွဲထားပါတယ်ဒါဟာကြောက်မတက်ရလို့စိတ်ပြစ်နေတဲ့အမျိုးသမီးလို့ဗနဒီတိုကပြောပါတယ်ကာယောဂရဲ့ကန့်သက်ချက်တွေကြောင့်ဗနဒီတိုဟာသူနေတဲ့ချင်မွားယိုးမြို့မှာရှိတဲ့သူ့ပြကန်းလေးကလွဲလို့တခြားမှာသူ့ပကြီးတွေတော့မပြနိုင်ပါဘူး။သူ့ပကြီးတချို့ကိုမိတ်ဆွေတွေကိုရောင်းချတာနဲ့အစိုးရကပေးတဲ့ထောက်ပံ့ကြေးပေါင်းပြီးရပ်တည်နေရပေမဲ့သူမငြင်းညူပါဘူး
။ Planning art နဲ့ dinner planning art
ကျွန်တော်အတွက်တော့အမှုပညာဟာငွေကြေးမဟုတ်ပါဘူး။အမှုပညာဟာလူတွေကဘာကြီးကိုတခြားရှုထောင့်ကကြည့်လို့ရအောင်ပြပေးတာပါ။
သူခန္ဓာကိုမတန်ဆွမ်းတာကြောင့်ငယ်ငယ်ကတခြားကလေးတွေနဲ့အတူမကစားနိုင်ခဲ့ပါဘူး။သူ့ရဲ့အထီးကျမှုကိုပကြီးဆွဲပြီးအချိန်ကုန်စေခဲ့ပါတယ်။အခုတော့ခန္ဓာကိုတန်ဆွမ်းတာမဆွမ်းတာအပါထားကလေးငယ်တွေကိုသူတတ်ထားတဲ့ပကြီးပညာသင်ပေးဖို့ပြင်ဆင်နေပါလေ
။
ကလေးငယ်တွေအများကြီးကိုပကြီးသင်ပေးခြင်းပါတယ်။ဒါပေမဲ့တယောက်တည်းတော့မဆွမ်းနိုင်ပါဘူး
။ဗနဒီတိုအနေနဲ့လူတွေချင်းချင်းကြားမြတ်တာကိယူနာနဲ့ကြည်တတ်ကြဖို့ကိုကြီးလှုပ်ဆောင်ပေးတာကိုသူ့ရဲ့အမွေနဲ့အဖြစ်ခြံထားခဲ့ခြင်းလေလို့ပြောပါရခင်ဗျာ
ကိုဇော်ဝင်းလှိုင်ပါရှင်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်ဒီမှာတော့အပတ်စဉ်တင်ဆက်နေကြကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသုတနဲ့ထူးခြားစံပြသတင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတူမီတာ31 32 57နဲ့လိုင်းလမ်းမီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်ဒီမှာတော့တနင်္ဂနွေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများထူးခြားစံပြသတင်းများနဲ့သတင်းတွေကသုတအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ပြည်သွေးနိုင်တင်ဆက်တဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်မြမစီးပွားရေးတိရီလင်္ကာလူပြူလဲသွားနိုင်သလားဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာပါ။မယင်ချင်းနိုင်ငံကကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေမြမစီးပွားရေးတိရီလင်္ကာလူပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတိရီလင်္ကာနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်အစိုးရအနေနဲ့နိုင်ငံသား၃ငွေလုံးဝမရှိတော့လို့ နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်စန္ဒပြပြည်သူတွေကတမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့တမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံမှာရောတီရိလင်ကလူဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်စိုးရင်မယ်ဆိုလဲစိုးရင်เสียပါဘိုးဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်เสียရှိတဲ့ပြည်ပကျွေးမီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကြက်ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဘိုဘန်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်ဘိုဘန်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပြီးမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဘိုဘန်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီဒေါ်လာဈေးတက်တဲ့ခရဲကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအဆမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်။သီရိလင်္ကာဘာလို့စီးပွားရေးပြိုလဲသွားရတာလဲ။သီရိလင်္ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာဒေတင်အခြေစိုက် Tamil Guardian သတင်းစာအက်ဒီတာဒေါက်တာသူစီရန်နန္ဒကူမာကိုမေးမြန်းထားတာပါ။သူစီရန်နန္ဒကူမာဟာတီရိလင်္ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါဗျ။သူကတီရိလင်္ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါဗျ။တီရိလင်္ကာနိုင်ငံဟာစင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုတော့ကျင်းမာတဲ့စင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်သဘောထားတယ်အစိုးရဘတ်ဂျက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲတယ်။သမရနဲ့အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြတ်ခြားစားမှုနဲ့ညံပြင်းတဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တယ်။တရုတ်နဲ့နိုင်ငံရေးစီးပွားရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကျများကအယမတင်တဲ့စင်ဖြူရော်စီမံကိန်းတချို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လည်းပါဝင်နေ။ချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစိုးရဝါဒနဲ့စစ်ဝါဒကနေပေါက်ဖွားလာတဲ့မူဝါဒအမှားတွေကတီရိလင်္ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါရယ
်။ဒါအပြင်ဒေါက်တာသူစီအနန္ဒကူမာကမြန်မာနဲ့တီရိလင်္ကာနှိုင်းရှင်လေ့လာစရာတွေရှိတယ်။အဲ့ဒါတွေကတော့မြန်မာနဲ့တီရိလင်္ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်းရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစွမှုလူမျိုးတုံးတက်ဖြတ်မှုမြောက်နိုင်တဲ့စစ်ယာစွမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းရှင်ပြပါတယ်။ကမ္ဘာဗန်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေလာသုံးသက်ချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလေလာသုံးသက်ချက်မှာမြမငွေကြေးနဲ့ဗန်လုပ်ငန်းကန္တာဟာပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကရောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2018ပိုင်းကာလများစီနောက်ကျောင်းပြန်လှည့်သွားနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါ့အပြင်မြမစီးပွားရေးနဲ့ပတ်သက်တဲ့စောင့်ကြည့်အစဉ်ခံစားကိုဇူလိုင်လ21ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာထိလွယ်ရှလွယ်အကဲဆက်နေပြီးပြုပြင်ပြောင်းလဲမှုများနောက်ကျောင်းပြန်လှည့်နေတဲ့အတွက်စီးပွားရေးညှော်မှန်းချက်ဟာအားနည်းလျက်ရှိတယ်။မြန်မာနိုင်ငံသား40ရာခိုင်နှုန်းလူဦးရေအပြင်တန်း20ကျော်ဟာဆင်းရဲမွဲတေမှုမြင်းအောက်မှာရှိနေတယ်။ငွေကြေးဖုံးပွားမှုနှုန်းက 18.3 ရာခိုင်နှုန်းရှိတယ်။ COVID နဲ့ဆရာနာတိတ်မှုတွေကြောင့်စီးပွားရေးကျဆင်းတဲ့ဒဏ်ကိုခံနေရချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဟာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာခြင်းသွင်းအားစုကွင်းဆက်ပြတ်တောက်ခြင်းနဲ့တဲယူပုတ်ဆောင်ရေးစရိတ်မြင့်တက်လာခြင်းတို့ကလည်းထက်မှန်ဖိအားဖြစ်စေခဲ့တယ်။ဒီလိုဆွေးရနေတဲ့အခြေအနေကြားထဲမှာပဲစောက်လုပ်ရေးလုပ်ငန်းအထည်ချုပ်လုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းတချို့တည်ငြိမ်စပြုလာတယ်လို့လည်းကမ္ဘာ့ဘဏ်စည်းပွားရေးအစိုးရကဆိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မြန်မာစည်းပွားရေးအခြေအနေအကြောင်းကို မြန်မာနိုင်ငံကြီးနဲ့စီးပွားရေးဆောင်မရှင်တဦးကအခုလိုပြောပါရယ
်။နိုင်ငံခြားကျွေးမိတွေမဆက်နဲ့နော်။ပြပရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါတဲ့ကုမ္ပဏီတွေပါရသည်များရှိသည်များဒေါ်လာငွေတွေကို1850ကျပ်နဲ့မလဲမနေရမဖြစ်မနေလဲဆိုတဲ့အခါကျတော့ဒီစစ်ကောင်စီရဲ့စီးပွားရေးလေပတ်နိုင်စွမ်းအပေါ်အယုံကြည်ကလုံးဝမရှိတော့ဘူး။အခြေခံပြဿနာကဒေါ်လာငွေမလုံလောက်တာပဲအဲ့တော့ရသမျှဒေါ်လာငွေအတင်းချုပ်ကင်မှုကျူးစားလေးလေးဈေးတက်လေးလေးဖြစ်တော့အခုဆိုရင်เนาะကြားတာဒီကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာ1500ကျပ်လောက်ထိရှိတယ်ပြောတယ်အဲ့တော့ဒေါ်လာဟိုဗျာနေရင်ထိုင်ရင်650ကျပ်လောက်ရှုံးနေတော့ပြပပုတ်ကုန်လုပ်ငန်းဘယ်သူလုပ်ချင်ပါလဲပြပပုတ်ကုန်လုပ်ငန်းမရှင်းတတ်ဘူးဆိုရင်သုံးကုန်လုပ်ငန်းလည်းဘလို့လို့ရမှာလဲဒီလိုအခြေအနေမှာနိုင်ငံရေးနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးပြောရင်ဗျာတိုင်းပြည်ရဲ့စီးပွားရေးဟာပြိုလဲမဲ့ဘက်ကိုဥတည်နေပြီလို့ပဲပြောရမှာ
ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူးငွေကြေးနဲ့ဗန္ဓာရေးကဏ္ဍဟာလည်းပျက်စီးလူဖြစ်နေပါပြီဝန်ဆောင်မှုကဏ္ဍပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်။ကမ္ဘာဗန်ကလည်းနိုင်ငံ69နိုင်ငံဟာသီရိလင်္ကာနိုင်ငံလိုကြုံရနိုင်တယ်လို့သတိပေးထားပါတယ်။အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ25နိုင်ငံ၊အာဖရိက25နိုင်ငံနဲ့လက်တင်အမေရိက19နိုင်ငံတို့ဖြစ်ပါတယ်။သီရိလင်္ကာစီးပွားရေးပြိုလဲရခြင်းမှာယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလည်းအရေးပါတဲ့အကျိုးဆက်တစ်ခုလို့သူစီယန်ကူမားကထောက်ပြထားတာဟာလည်းတရီးပြုစရာဖြစ်ကြောင်းပါခင်ဗျာ
ဒီသွေးနိုင်ရဲ့ကဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင် email လိပ်စာက burmese@bunanews.com ဖြစ်ပါတယ်အခုဆက်ပြီးတော့ပတ်စင်တင်ဆက်နေကြမြန်မာပြည်ကပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်မအေးတနာကျော်အစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ကျေပြုဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ကိုတခါမှစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြဲတမ်းအားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ကျေပြုရေအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါတယ်နော်ကျမတို့မကြာခဏဒီ Messenger ကတော်ရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ကျေးဇူးတင်ပါတယ်အလင်းရောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါ VOE ကျွန်တော်တို့ပြည်သူတွေအတွက်ကဘာကတည်အောင်တည်နေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖို့သူရဆိုတဲ့သောရရှင်ကတော့ VOE ရေးတဲ့ငငယ်ကဆိုရင်တော့ VOE အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တော့ဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မှာသူက88တုံးကလည်း VOE Radio ကိုခိုးနားထောင်နေရတဲ့ပုံပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မှုံရပါတယ်တားတာဆောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်သက်ပါတယ်တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်အောင်နိုင်ဆိုးဆိုတဲ့သောရရှင်ကလည်း VOE သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ
်တာလီစွာပါ VOE VOE ကထုံးလင်းပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေတရေနေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးစမ်းမပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျယ်တိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ကွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello VOE တဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ကြာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီးတော့ YouTube စာမျက်နှာဒါမှမဟုတ်လေကျွန်တော်တို့ VOE မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ်0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ။ Internet အပိတ်ခံရတဲ့ဒေသကမှ VOE ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်။အခုက 2G net နဲ့ပို့လိုက်တာပါ။ Email ကနေ VOE ရဲ့သတင်းလေးတွေယူခြင်းပါတယ်။ Website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်။ကျွန်တော်ရဲ့ mail တဲ့ကို VOE ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော်
။ဟုတ်ကဲ့ဒီတော်ရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြောသတင်းတွေကိုဖတ်လို့မရဘူးဆိုလို့သူရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်ကျွန်တော် video ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေမှာဆိုရင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြ video သတင်းတင်ဆက်ပေးမှုပေါ်မှာသောရရှင်တယောက်ကြည့်ပြီးမှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ Ukraine နဲ့ Russia အကြောင်းကိုလည်းဒီလိုမျိုးလေးတမိုင်းကြောင်းနဲ့တကွရုပ်ပြ video အစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကျွန်တော်တို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းပြည်ပကလက်ခံရရှိတာပါနော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်သောရရှင်ဇော်မျိုးသိမ်းမှာသူကတော့ VOE ကိုဟုတ်ရင်တည်းကအစင်မြဲအားပေးလာတဲ့သောရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOE VOE ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါတယ်ဗျာစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းစုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာ view ကိုအစင်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနတ်တန်နေဘုံတန်နေကြားမှာကြီးပြင်းခဲ့ရတာမို့ဆေးရဲ့စိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကဆေးပေးရှောင်ပြည်သူတွေလည်းဆေးရဲ့စိုးကျိုးကိုခံစားနေကြပါတယ်ဆစ်ဆိုတာမိစားလေးတစားလိုပါပဲသေးငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ဒီရီယာတစ်ဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသာအပေါင်းမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့မြမစိုးတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
ဘလို့အချိန်နှင်းမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ရှင်ဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါရနော်။တော်ရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပါ
။နာမည်မဖော်ပြပါနဲ့။ဒါကတော့ဒုတိယမေကွန်းပါ VOA ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအင်ကဖုန်းခေါ်လာပါတယ်။ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာ။စုံစမ်းကြည့်တော့လေဟုတ်နေပြန်တယ်။အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားသက်သေမခိုင်လုံသေးလို့လားဘာကိုစောင့်ဆိုင်းနေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့ ਨੇ ပဲနှုတ်ဤဆောင်မခြင်း ਨੇ ပဲလုပ်နေတာပါအဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOE ရေကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာ VOE ဝိုင်းတော်သားတွေအားလုံးစိတ်အီချမ်းသာခြင်း ကိုယ်ဤကျမ်းမာခြင်းနဲ့ပြည့်ပြည့်စုံကြပါစေလို့ဆုတောင်းပေးပါရယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးရိမ်နဲ့အရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ပြည်မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့သူတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုပြည်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကြောစီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍပြီးမှာတော့နိုင်ငံတကာသတင်းတွေကြီးရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုမှတ်ညွှန်ညွှန်လင်းတင်ဆက်ပေးထားပါရရှင
်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အဓိကအချက်တစ်ခုအနေနဲ့ပါဝင်တာပါဖွံ့ဖြိုးတိုးတက်မှုအားကောင်းတဲ့နိုင်ငံတွေကိုကြည့်ရင်အဲ့ဒီနိုင်ငံတွေရဲ့ပညာရေးစနစ်နဲ့နိုင်ငံသားတွေရဲ့ပညာတက်မြောက်မှုနှုန်းမြင့်မားမှုကိုတွေ့နိုင်ပါတယ်ဒါကြောင့်စည်ရင်ပြီးဖွံ့ဖြိုးမှုနေတဲ့နိုင်ငံတွေကိုကြည့်တဲ့အခါမှာလည်းနိုင်ငံရဲ့ပညာရေးစနစ်မကောင်းတာနိုင်ငံသားတွေရဲ့ပညာသင်ကြားခွင့်နဲ့ပညာတက်မြောက်မှုနှုန်းနှေးပါတာတွေကိုတွေ့ရပါတယ်ပညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအရေးပါတဲ့အကြောင်းအရာတစ်ခုပါလို့ပညာရေးဆိုင်ရာကမ္ဘာအဖွဲ့အစည်းကြီးတွေကဆိုပါတယ်။ပညာတက်မြောက်မှုကကြားမှခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်နောင်ပြည်သားတွေကိုရော့ပါစေလာတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွက်အေးချမ်းသာယာမှုဘဝတွေကိုလည်းမြင့်မားစေလာတယ်လို့လည်လာမှုတွေကဆိုပါတယ်။ဒီချက်တွေကိုအခြေခံပြီးငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာကပ်ရောဂါဆိုးကြီးကိုဗစ်မကြရောက်ခင်ကမ္ဘာပညာရေးအခြေအနေနဲ့ပတ်သက်ပြီးလေ့လာထားမှုတွေအရတော့ကမ္ဘာမှာပညာတတ်တွေအများဆုံးရှိတဲ့နိုင်ငံကကနေဒါနိုင်ငံဖြစ်ပါတယ်။ကနေဒါနိုင်ငံမှာလူဦးရေရဲ့56ရာခိုင်နှုန်းဟာအဆင့်မြင့်ပညာတက်မြောက်သူတွေဖြစ်ကြပါတယ်။ကနေဒါနိုင်ငံဟာ2022ခုနှစ်ကမ္ဘာအချမ်းသာဆုံးဆယ်နိုင်ငံစည်းနဲ့မှာလည်းပါဝင်တာပါ။ဂျပန်နိုင်ငံကတော့ဒုတိယနေရာမှာရှိပါတယ်။လူဦးရေရဲ့58ရာနှုန်းနီးပါးဟာပညာတတ်တွေဖြစ်ကြပါတယ်။အစ္စရေးနိုင်ငံကတော့ကမ္ဘာမှာပညာတတ်တတိယအများဆုံးရှိတဲ့နိုင်ငံပါပဲ။နိုင်ငံလူဦးရေရဲ့50ရာနှုန်းနီးပါးဟာအဆင့်မြင့်ပညာတတ်မြောက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီနိုင်ငံတွေလိုပဲတခြားအဆင့်မြင့်ပညာတတ်တွေအများဆုံးရှိတဲ့နိုင်ငံတွေကတော့တောင်ကိုရီးယား၊ UK ၊ American ပြည်အောင်စု၊ Australia ၊ Finland ၊ Norway ၊လူဇင်ဘတ်နိုင်ငံတွေဖြစ်ကြပါတယ်။
အဲ့ဒီနိုင်ငံတွေမှာလူဦးရေရဲ့90ရာနှုန်းဝန်းကျင်ဟာအဆင့်မြင့်ပညာထိတက်မြတ်သူတွေဖြစ်ကြပြီးပညာရှင်တွေအများဆုံးရှိတဲ့နိုင်ငံတွေပါပဲ။ဒါအပြင်ရုရှား၊အိုင်ယာလန်၊ဆွစ်ဇာလန်၊ဩစတြီးယား၊နယ်သာလန်နိုင်ငံတွေကလည်းအဆင့်မြင့်ပညာတက်မြတ်မှုအများဆုံးရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်။ဒီလိုပညာရှင်တွေစပေးတက်မြောက်သူတွေအများဆုံးရှိတဲ့နိုင်ငံတွေရှိသလိုကမ္ဘာနိုင်ငံတချို့ကတော့နိုင်ငံသားတွေရဲ့စပေးတက်မြောက်မှုနှုန်းအင်မတန်မှနေပါတာကိုတွေ့ရပါတယ်။အဲ့ဒီလိုစပေးတက်မြောက်မှုအနည်းပါဆုံးနိုင်ငံတွေကတော့တောင်ဆူဒန်၊မာလီ၊ Central African Republic ၊ဘာကီနာဖာဆို၊ဘီနင်၊အာဖဂန်နစ္စတန်၊စီရာလီယွန်၊ကိုတီဗွာ၊အီရတ်နဲ့ကိုမိုရိုစ်နိုင်ငံတွေဖြစ်ကြပါတယ်။ကုလသမဂ္ဂအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNESCO ရဲ့အဆိုအရတော့လက်ရှိကမ္ဘာပေါ်ကဆင်းရဲတဲ့နိုင်ငံတွေမှာအရွယ်ရောက်ပြီးသူ30ရာနှုန်းနဲ့လူငယ်20ရာနှုန်းလောက်ဟာအခြေခံပညာသင်ကြားရေးတောင်မှအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ကမ္ဘာမှာခန့်မှန်းကြီးအရွယ်ရောက်ပြီးသူ262တန်းလောက်ဟာအခြေခံပညာသင်ယူခွင့်မရကြပါဘူး။ဒီလိုအခြေခံပညာတောင်သင်ယူခွင့်မရတဲ့နိုင်ငံတွေအများဆုံးရှိတဲ့နေရာကတော့အာဖရိကတိုက်ကဆာဟာရာဒေသပတ်ဝန်းကျင်တွေမှာပဲဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်နယ်ဆန်မန်ဒဲလာကပညာရေးနဲ့ပတ်သက်ပြီးပညာရေးဆိုတာဟာကမ္ဘာကြီးပြောင်းလဲမှုအတွေ့အသုံးချနိုင်တဲ့အင်မတန်မှအင်အားကြီးတဲ့လက်နက်တစ်ခုပါပဲလို့ပြောဆိုထားပါတယ်ရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းနဲ့အတူတအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကမ္ဘာတလွှားထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာတော့ပြီးခဲ့တဲ့အပတ်တုန်းကရှေ့ဘိန်းအမြင့်ဆက်ဘိန်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အီတလီက68နှစ်အရွယ်အသက်ကြီးဆုံးကျောင်းသားကတော့မဟာပွဲရယူနိုင်ခဲ့ပါတယ်။ဒီလိုကမ္ဘာတလွှားထူးခြားတဲ့သတင်းတွေကိုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ရှင
်။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ဖရက်ဒရစ်မြို့မှာပြီးခဲ့တဲ့သတင်းပတ်ကဖန်နီဖာသင်းလို့ခေါ်တဲ့ရှေ့ဘိန်းအကြီးနောက်ဘိန်းအသေးစပိန်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကို2018ခုနှစ်ကတည်းကရနာထားခဲ့တာဖြစ်ပြီးဒီနှစ်မှာတော့ပါဝင်ရှင်ပြိုင်သူ40ကျော်လောက်ရှိခဲ့ပါတယ်။ရှေ့ဘိန်းအကြီးနောက်ဘိန်းအသေးစပိန်တွေဟာ1890နဲ့1880ပြည့်နှစ်တွေမှာခေတ်စားခဲ့တာဖြစ်ပြီးတော့ရှေ့ဘိန်းအကြီးကဗြိတိန်အကြွေစေပန်ဒီတပြားစီကိုကူစားပြုတာဖြစ်ပြီးနောက်ဘိန်းဘိန်းအသေးကတော့ဖာသင်းလို့ခေါ်တဲ့တပြားရဲ့လေးပုံတစ်ပုံတန်မိုးရှိတဲ့အကျွေးစေးလေးကိုကိုစားပြုတာပါဖရက်ဒရစ်မြို့မှာတော့အခုလိုစပိန်ပြိုင်ပွဲကို2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီး19ရာစုနှစ်ကမူရင်းအတိုင်းသိမ်းထားတဲ့စပိန်တွေပါဝင်ခဲ့တယ်လို့အခုခေတ်မှာဒီဇိုင်းအစ်စ်နဲ့ပြန်ထုတ်ထားတဲ့ပုံလူစပိန်တွေလည်းပါပါတယ်ဒီစပိန်ရဲ့ဘိန်းအကြီးဒီဇိုင်းဟာကျန်းတန်းတဲ့မြေမြင့်တဲ့ပြင်မှာမြန်မြန်မောင်းဖို့အတွက်ရည်ရွယ်ထားပေမဲ့လို့စပိန်စီးတဲ့သူဟန်ချက်ပြတ်ရင်တော့လဲကျနိုင်တဲ့အနေနဲ့လည်းရှိပါတယ်ဒီနေ့မှာတော့ဆွေနိုင်ငံသား Olaf Kippe ဟာချန်ပီယံဆုရရှိသွားပြီး2019နဲ့2018ခုနှစ်တွေမှာလည်းသူပဲချန်ပီယံဆုကိုရခဲ့ပူတာဖြစ်ပါတယ
်။အီတလီနိုင်ငံက68နှစ်အရွယ်အသက်ကြီးဆုံးကျောင်းသားတဦးဟာမဟာပွဲကိုရယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်နဲ့ကိုရိုနာကပ်ရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်ကြီးဆုံးကျောင်းသားအဖြစ်အသက်96နှစ်တုန်းက Giuseppe Paternò တယောက်သမိုင်းနဲ့ဒသနီကအထူးပြုပြီးတော့2020ခုနှစ်တုန်းကပလာမိုတက္ကသိုလ်ကဘွဲရခဲ့တာပါအခုနှစ်နှစ်အကြာမှာတော့အဲ့ဒီဘာသာရပ်တွေကိုပဲအထူးပြုပြီးအမှန်ကောင်းကောင်းနဲ့မဟာဘွဲကိုရခဲ့ပါတယ်သူဟာဆစ်စလီကျွန်းကဆင်းရဲတဲ့မိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့သူတယောက်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အတွင်းအသက်20အရွယ်မှာရေတပ်မှာအမှုထမ်းခဲ့ပါတယ်အဲ့ဒီနောက်ယထာဝန်ထမ်းအဖြစ်အသက်မွေးခဲ့ပြီးအသက်90ကျော်မှတက္ကသိုလ်မှာဘွဲရဖို့အတွက်ကျောင်းပြန်တက်ခဲ့တာပါ2018ခုနှစ်မှာတက္ကသိုလ်တက်ခွင့်ရပြီးတော့3နှစ်အကြာမှာတော့2020ခုနှစ်ကိုရိုနာကပ်ရောဂါကာလအတွင်းပညာသင်ကြားမှုပြီးဆုံးပြီးအသက်အကြီးဆုံးကျောင်းသားအဖြစ်ပထမဘွဲ့ရခဲ့တာပါသူနဲ့အတူကျောင်းတက်သူတွေထက်အနှစ်80လောက်အသက်ကြီးပေမဲ့လည်းအမှတ်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုဏ်သူးတွေလည်းထွက်ခဲ့ပါတယ်လာမယ့်စက်တင်ဘာလမှာအသက်69နှစ်ပြည့်တော့မယ်ပက်တန်နိုအနေနဲ့အနားယူဖို့စိတ်ကူးမရှိပဲလက်နှိပ်ဆက်နဲ့ဝိထုတွေရေးဖို့စိတ်ကူးရှိပါတယ်ခင်ဗျာ
slime မျိုးချွဲကြည့်ကြည့်အရင်နဲ့အရာတွေကိုစိုက်သူတွေအနေနဲ့အမေရိကန်ပြည်တော်စုနယူးယောက်မြို့က slow mo institute ပြတိုက်မှာတွားရောက်စော်ကစားနိုင်ကြပါပြီဒီ slow mo institute ပြတိုက်ဟာချွဲကြည့်ကြည့်အပြစ်အရေးမျိုးစုံ slime မျိုးစုံကိုပုံစံအမျိုးမျိုးနဲ့ကလေးတွေစော်ကစားနိုင်ဖို့အတွက်လုပ်ပေးထားတာပါဒီပြလိုက်ကိုလာရောက်လက်ပတ်တဲ့သူတသိန်းကျော်ကစုပေါင်းဖန်တီးထားတဲ့ချွဲကြီးကြီးနိုင်ငံကြီးတစ်ခုရှိသလိုဂါလန်350ကျော်
အနက်6လက်မလောက်ရှိတဲ့အရေချွဲကြီးကြီးရေကန်ထဲမှာလည်းလမ်းလျှောက်လို့ရပါတယ်။အမောင်ထဲမှာမြင်နိုင်အောင်မီးဆုံတုတ်ထားတဲ့ချွဲကြီးကြီးကူကြီးတစ်ခုကိုလည်းပြလိုက်မှာဖန်တီးထားပါတယ်။ဒီပြလိုက်ကိုတော့2019ခုနှစ်မှာ Karen Robivit နဲ့ Sarah Sheila တို့တငယ်ချင်းနှစ်ယောက်အတူစုပေါင်းဖန်တီးခဲ့ကြတာဖြစ်ပြီးတော့ Karen Robivit ဟာသူစိတ်သက်သာနေတဲ့အချိန်မှာအခုလိုချွဲကြီးကြီး slime တွေနဲ့အတူစော့ကစားနေတာကနေစိတ်သက်သာမှုရရှိခဲ့တာကအကြံရပြီးတော့အခုလိုကစားဖို့နေရာပြလိုက်ကိုဖန်တီးခဲ့တာပါဒီပြလိုက်မှာကလေးတွေသာမကလူကြီးတွေလည်းပါဝင်ကစားနိုင်ပါတယ်ရှင
်နယ်သာလန်နိုင်ငံရိုတက်တန်မြို့မှာစက်ကူဂတ်တူပြားတွေနဲ့ဆောက်လုပ်ထားတဲ့တဲခိုစရာရေပေါ်အိမ်လေးတွေဖန်တီးထားပါတယ်ဝီကယ်ဘုတ်စက်ကူနဲ့ပတ်ထားတဲ့အိမ်လိုနာမည်ပေးထားပြီးရေပေါ်အိမ်လေးတွေဖြစ်လာစေဖို့ဂတ်ထူစက်ကူပြားတွေကိုရေလုံအောင်ဆေးတထက်တုပ်ထားပြီးတစ်သားပြားတွေနဲ့ထပ်ပိုးထားပါတယ်။အိမ်ရဲ့အကျယ်ဝန်းကိုလည်းလိုအပ်သလိုတိုးလို့ချုပ်လို့ရအောင်အစိမ့်အပိုင်းလိုက်တည်ဆောက်ထားပါတယ်။အသုံးပြုထားတဲ့ဂတ်ထူစက်ကူကြောင့်အပူချိန်နဲ့အတန်ကိုကောင်းကောင်းထိန်းနိုင်တယ်လို့ဒီရေပေါ်အိမ်တွေကိုဆောက်လုပ်ခဲ့သူစန်တာဝီတာဘာကပြောပါတယ်။ဒီအိမ်ထဲမှာရေချိုးကန်၊တီးတန့်အိမ်ခန်းနဲ့ခောက်တင်လို့ရတဲ့ဂရင်းတွေပါဝင်ပါတယ်။ဒီရေပေါ်အိမ်တွေနဲ့ရုံးအဆောက်အုံတွေဟာအသုံးမပြုတော့တဲ့စိတ်ကန်းအဟောင်းတွေကိုပြန်လည်ဆန်းသစ်စေပြီးနေရာမပုတ်စေဘဲရေထဲမှာလူတွေအနားယူအပန်းဖြေစရာနေရာအသစ်တွေကိုဖန်တီးပေးနေတာပါ။အဲ့ဒီအိမ်တွေမှာတဲခုံဖို့အတွက်တညကိုယူရိုငွေ250နဲ့350ကြာသင့်ပါပါခင်ဗျာ
။ကိုရင်းနေနဲ့မခင်ဖြူထွေးတင်ဆက်ပေးခဲ့တာပါရှင်။ကျမတို့ရဲ့ VA Radio ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိညပိုင်းမှာတော့9နာရီကနေ10နာရီအထိထုတ်လွှင့်ပေးပါရယ်။အစီအစဉ်ပြီးပြီးချင်းမှလည်းတနာရီလုံးစာအစီအစဉ်တွေကိုပြန်လည်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်ပြောပြပေးပါအောင်ရှင်။
တရုတ်စစ်တပ်ကလွန်ခဲ့တဲ့9နှစ်အတွင်းမှာအရေးပါပါပို့ပြီးရန်မူပို့ပြီးအန္တရာယ်ရှိလာတယ်လို့အမေရိကန်ပူးတွက်စေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောကြားလိုက်ပါတယ်။ဗိုလ်ချုပ်ကြီးမတ်မီလီဟာအင်ဒိုပစိဖိတ်ဒေသကိုခီးလှည့်နေစဉ်အင်ဒိုနီးရှားမှာတိုင်းရင်းတွင်နေကခီးတထောက်ဝင်ရင်အခုလိုပြောလိုက်တာဖြစ်ပါလေ။ဒေသတွင်းအမေရိကန်နဲ့မိတ်ဖက်တွေကထောင်လန်းခဲ့ရမှာတရုတ်လေယာဉ်တွေနဲ့သင်္ဘောတွေရဲ့လှုပ်ရှားမှုက9နှစ်တာကာလမှာအရေးပါပါပို့များလာခဲ့ပြီးအန္တရာယ်ရှိတဲ့တုံ့ပြန်မှုတွေလည်းအချိုးညီညီများလာခဲ့တယ်လို့သူကဆိုပါတယ်။ယူကရိန်းနိုင်ငံကကောက်ပဲသီးနှံတွေတင်ပို့ရမှာအရေးပါတဲ့စစ်ကမ်းမြို့တစ်ခုဖြစ်တဲ့ပင်လယ်နဲ့ထိစပ်နေတဲ့အိုဒက်ဆာမှာရှိတဲ့စစ်ဘက်ဆိုင်ရာအဆောက်အဦကိုရုရှားဒုံးကျည်တွေနဲ့စနေနေ့ကပြစ်ခတ်ဖြိုခွင်းလိုက်တယ်လို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကဒီနေ့ပြောပါတယ်။ပြစ်မှတ်ကိုအတိအကျပြစ်ခတ်နိုင်တဲ့ကယ်လီဘာဒုံးကျည်နဲ့အိုဒက်ဆာမှာရှိတဲ့စစ်ဘက်ဆိုင်ရာအဆောက်အဦကိုပြစ်ခတ်ဖျက်ဆီးလိုက်တယ်လို့ Telegram လူမှုကွန်ရက်ကတစ်ဆင့်ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမာရီယာဇက်ကာရိုဗာကပြောကြားလိုက်တာပါယူကရိန်းမှာအမေရိကန်ကဇီဝါလက်နက်တွေထုတ်လုပ်နေတယ်လို့မြောက်ကိုရီးယားကဆွဆွဲလိုက်ပါတယ်ဒီလိုဆွဆွဲချက်ကိုရုရှားကလည်းလုပ်ခဲ့ပြီးကုလသမဂ္ဂကမရှာတုံးကပယ်ချခဲ့ပြီးဖြစ်ပါတယ်မြောက်ကိုရီးယားကအဲ့ဒီဆွဆွဲချက်ကိုအခုထပ်မံပြီးပဲ့တင်ထားလိုက်တာပါအမေရိကန်ဟာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်ပြီးယူကရိန်းပါဝင်တိုက်ပြည်များစွာမှာစီးဝတ်တပ်ခွဲကနေလူထူထောင်ထားတယ်လို့နိုင်ငံတော်ပိုင်ကိုရီးယားဗဟိုသတင်းဌာန KCNA ကရုရှားရဲ့တွေးရှိချက်တွေကိုကိုးကားပြီးသတင်းဝင်တွေကပြောခဲ့ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ကြုံတွေ့နေရတဲ့ပိတ်ဆို့အရေးယူခံရတာတွေအချင်းခံရတာတွေတက်တာပေါ့အတွက်ရုရှားတိုင်းရင်ကြီးဝန်ကြီးဆာဂျီလက်ဘရော့ဖ်ဟာအီဂျစ်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်တင်းငွေတွေကကိုင်ရိုမြို့ကိုရောက်ရှိနေပါတယ်။
တရင်ချင်းချုပ်ကိုဥတ္တမောင်တန်ပြပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်ရုပ်ပိုင်းနဲ့အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canalius ဌာနနဲ့ PN1 တို့ဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကိုနားတော်တာဆင်ကြားတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.